ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရံဝန်းဟာဆက်လက်တည်ရှိနေမှာဖြစ်ပြီးဒီရက်ပိုင်းအတွင်းမြန်မာနိုင်ငံအောက်ပိုင်းမှာမိုးရွာပြီးရေကြီးရေလျှံတာတွေဖြစ်ပေါ်လာနိုင်တယ်လို့မိုးလီဝတ္တနဲ့ဇလဗေဒဦးစည်းညွှန်ကြားမှုဦးစည်းဌာနကသတိပေးနေပါတယ်။ဒါအပြင်ပြည်သူလူထုထိတ်လန့်အောင်မိုးလီဝတ္တနဲ့ငလျင်ဆိုင်ရာသတင်းမှားတွေဖြန့်ချိနေတာကိုအရေးယူနိုင်ဖို့ဥပဒေရေးဆွဲနေတယ်လို့လည်းတာဝန်ရှိသူတွေကပြောနေပါတယ်။ VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ။
ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လီဘီယာနဲ့ယမန်ဟာမုန်တိုင်းငယ်ဖြစ်နေမြန်မာနိုင်ငံမျိုးဝကျင်းပေါ်ဒေသကိုဖျက်ဆီးဝင်ရောက်ခဲ့ပြီးမုန်တိုင်းရှိန်ကြောင့်မြန်မာနိုင်ငံအောက်ပိုင်းဖြစ်တဲ့ရန်ကုန်ပဲခူးနေပြည်တော်မကွေးရှမ်းပြည်နယ်တို့မှာဒီရက်ပိုင်းမိုးရွာသွန်းနိုင်တဲ့ကြောင်းမိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။မုန်တိုင်းဝင်ရောက်သွားပြီမဲ့လီဘီယာနဲ့ယမန်ကဆက်လက်တည်ရှိနေမှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါအပြင်လာပြည်ဒီရတက်တဲ့ရေလေရောက်တော့မှာဖြစ်လို့အနေမိုင်းနေရာတွေမှာရေကြီးရေလျှံတာတွေဖြစ်ပေါ်နိုင်ပါတယ်။လီဘီယာနဲ့ယမန်နဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညင်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ကျော်စိုးက
ယမန်ရှင်ပေါ်ဒီတော့ဝင်ရောက်ခဲ့မှာရောက်သွားပြီဒါနဲ့တော့ဒီတော့ဒီကနေ့ယမန်အနေနဲ့ဆက်ရှိနေတယ်။သူရဲ့ရှင်ကြောင့်လို့ကျွန်တော်တို့နေရာဆက်ရှိကနေနေရာနှစ်ပြားလောက်မိုးရွာနိုင်တယ်ဆိုရရှိပါ။ဒါရဲ့ဥစ္စာတော့သူကတော့ဒီ25 ရက်လောက်ဒီတော့သူရှိနေတယ်ခင်ဗျာမိုးရွာတော့ဆက်နေ။ Okay ။အဲ့ဒီအခုကတော့ဒီအရှင်ကြောင့်လို့ဟောဒီအရှင်ကြောင့်လို့ဒါဒီဟိုဒီကနေ့ယမန်ရဲ့အရှင်ကြောင့်ဒီကာလတွေမှာတော့ဟိုမိုးကတော့ဒီတော်တော်တော့မဖြစ်သေးဘူးပေါ့။ညာတော့ရင်းတော့အဲ့မှာတော့မှကျေတဲ့ဇနီးအားဖြင့်ဒီကာလတွေမှာကျွန်တော်ငင်္ဂလာပင်တွေမှာဒီပြားနဲ့ရောင်းမုန်တိုင်းတွေဖြစ်တဲ့အချိန်မှာလည်းမိုးရွာတယ်ပေါ့နော်။ဒီကတော့တောင်ရုပ်ပင်တွေမှာအဲ့ဒီကအနာရီမုန်တိုင်းတွေဖြစ်တဲ့ဆိုရင်သူရဲ့မုန်တိုင်းကျင်းတဲ့ဒီနေရာကြီးမြန်မာနိုင်ငံဖြစ်တဲ့အချိန်မှာလည်းမိုးရွာတယ်ပေါ့လေ။ဟုတ်ကဲ့။ဒီကာလတွေမှာတော့ဟိုဘာလို့ဒီကြီးကြီးကြီးစားတော့မရှိဘူးပေါ့နော်။ဒါပေမဲ့ဒီကာလတွေမှာသတိပြုရမှာဒီတိုက်ပေါ့နော်။ဒီအတွက်ကြောင့်လေးရှိတဲ့ကြောင့်လို့တော့ဒီမိုးကျော်တဲ့အနေအထားလေးနဲ့ဒီတဲ့ဥစ္စာအနေနဲ့ဒီဥစ္စာရှိတာနဲ့တော့ဒါရေပြည့်ရှံမှုတော့ဖြစ်နိုင်တယ်ရေပြည့်ရှံမှုဖြစ်တော့ဒီကတော့ဆိုတော့တေဖို့မကြည့်ကြမကြည့်ကြအော်ဒီဆက်ဆက်ရှင်နေမှုရတဲ့ရှင်ကောင်းသွားတဲ့ရှင်ကတော့ရေပြည့်ရှံမှုဖြစ်နိုင်ပြီးတော့ဒီပြန်ကြတာနဲ့တော့ရှင်ပြန်ကြတော့တဲ့အနေအထားမျိုးပေါ့နော်အဲ့လိုလိုရှိပါတယ်ဟုတ်ကဲ့
ဒီတော့တွင်ရန်ကုန်မှာဒီရက်ပိုင်းငလင်းလောက်ခတ်မယ်ဆိုပြီးလူမှုကွန်ရက်ဆာမင်းနာမှာသတင်းမှဖြန့်ညီနေရရှိတာကြောင့်ဒီလိုသတင်းမှတွေကိုမယုံကြည်ဖို့နဲ့စိုးရိမ်မှုလွန်ခဲ့တာတွေမဖြစ်ဖို့အစိုးရတာဝန်ရှိသူတွေဘက်ကသတိပေးပါတယ်အခုလိုသတင်းမှားတွေဟာအစိုးရရန်နေရာနဲ့ဌာနကိုနာမည်ပြအောင်လှုပ်ဆောင်တာတွေဖြစ်နိုင်တဲ့အတွက်အရေးယူဆောင်ရွက်ဖို့ဥပဒေရေးဆွဲပြင်ဆင်နေရလို့လည်းဦးကျော်စိုးကပြောပါတယ
်။အဓိကတော့ဟိုအင်းကလေးတော့ဟောပေါ့နော်ဒီဟိုကျိုးတင်ဆမားလို့မြင်ရနိုင်ဘူးပေါ့နော်အရင်ကတည်းကဟောမှာကျိုးတင်ဆမားလို့မြင်ရနိုင်ဘူးပေါ့နော်ဒီဒီလိုဒီဟောပေါ့ဒီမိုးရီဥဒါနဲ့ပတ်သက်ရဲ့ဖြစ်ဖြစ်ညီနေပဲပတ်သက်တာပဲဖြစ်ဖြစ်ညီနေနဲ့ပတ်သက်တာဖြစ်ဖြစ်ပေါ့နော်ဒီကောလာဟာရီကတော့ဒီဟိုလက်ရှိမှာတော့ဟိုတော်ညာအလုပ်နေကြတာပေါ့နော်အဓိကတော့ဒါဒီလျှော်နေတာအစိုးရရဲ့နေရာဟိုနောက်ဆက်ပြီးရှင်နေအနေဆောင်ရုံနဲ့ဆောင်ရတော့နော်လျှော်နေဌာနဟိုလည်းဒီတိုက်ခိုက်ရှင်နေအနေဆောင်ရုံနဲ့ဆောင်ရတဲ့အနေဆောင်ရုံတွေပေါ့နော်ညာရဟိုတော်လေးတဲ့ဟိုခြေပြန်းတော့ခြေပြန်းနေအနေဆောင်ရုံဖြစ်တဲ့အချိန်ကျတော့ဂျာနေနဲ့ပတ်သက်ပြီးတော့လက်ရှိမှာတော့ကျွန်တော်တို့ကဒီမဆောင်ဟိုအရင်ဝင်ပါရောကျွန်တော်တို့မဆောင်နိုင်ဘူးဟိုကျွန်တော်တို့ဒီနေရာလေးဟိုဆောင်နိုင်ဖို့တော့ကျွန်တော်တို့တော့ဆွဲနေပါတယ်ဥပဒေဆွဲနေပါတယ်ဒီဥပဒေလေးဒီဥပဒေလေးဖိုင်စင်တော့ဒီနေရာလေးကိုကျွန်တော်တို့ကောင်းလို့တော့ဖိုင်တယ်နိုင်မယ့်အခြေအနေတော့ရှိပါတယ်ခင်ဗျဟုတ်ကဲ့
ဒီကနေ့ရန်ကုန်မြို့နေရာချို့မှာမိုးရွာသွန်းပြီးအနေမန်းရက်ွက်တွေဖြစ်တဲ့အင်းစိန်မရန်ကုန်တောင်ဝေတို့မှာနေရင်တချို့ရဲကိုရေတွေဝင်ရောက်ခဲ့ပါတယ်ရန်ကုန်တိုင်းဒေသကြီးလိုပဲပဲခူးတိုင်းဒေသကြီးဒီအရွေတိုင်းဒေသကြီးရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာနေရာကွက်ပြီးမိုးကြီးနေတယ်လို့သတိပေးချက်ထုတ်ပြန်ထားတာပါ။စကိုင်းတိုင်းဒေသကြီးကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာနေရာကွက်ကြားတနင်္လာတိုင်းဒေသကြီးရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကျဲကျဲမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာဆိတ်ဆိတ်နဲ့နေရာအနှံ့ပြားမိုးထစ်ချုံစွာနိုင်ပါတယ်။ကဲဝင်းတို့လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်မှာမိုးတက်လီပြင်းနဲ့ကြားရောက်ပြီးမြေပြင်လေတနအီမိုင်၄၀ဒီတိုက်ခတ်နိုင်လို့ကိုဗစ်ကနေဆက်နေပြီးရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့သတိပေးနှိုးဆော်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။